ဥရောပဖွဲ့ဝင်နိုင်ငံတွေမှာစနေနေ့ကအရှေ့လယ်ပိုင်းကထွက်ပြေးလာကြတဲ့ဒုက္ခသည်ပြဿနာနဲ့ပတ်သက်လို့ဆန္ဒပြပွဲတွေပွားခဲ့ပါတယ်ကြီးထွားလာနေတဲ့ဒုက္ခသည်အကျက်တဲပေါ်ပြည်တိုင်းဆိုရရဲ့တိကျကိုစန့်ကျင်တဲ့အနေနဲ့လမ်းလမ်းမြို့လယ်မှာလူပေါင်းထောင်နဲ့ချီပြီးဆန္ဒပြခဲ့ကြပါတယ်လူ့အခွင့်အရေးလှုပ်ရှားသူတွေနိုင်ငံရေးသမားတွေအမှုပညာရှင်တွေဟာ လက်နက်ကိုက်ပြီးတစ်ခါတွေကနေထွက်ပြေးလာသူတွေအထူးသဖြင့်အရှေ့လယ်ပိုင်းကဒုက္ခဒေရီရဲ့ဘဝတွေကိုစာနာထောက်ထားကြောင်းပြသတဲ့အနေနဲ့လွတ်တော်ယဉ်ပြင်ကိုခြိတက်ခဲ့ကြပါတယ်။စနားပြသူတွေကင်ဆောင်ထားတဲ့ပိုစတာတွေမှာတော့နေဆက်တကားတွေဖွင့်ထားပါဒုက္ခဒေရီဝင်လာကြပါအာနာယတိုရီပါတီထွက်ပါဆိုတဲ့စာသားတွေတွေ့ရပါတယ်ဝင်ကြီးချုပ် David Cameron ရဲ့အာနာယပါတီကတော့9နှစ်ကျော်အတွင်းဒုက္ခဒေဦးရေ2000လောက်ကိုသာလက်ခံဖို့ပြီးခဲ့တဲ့အပတ်ကလက် ပြောကြားခဲ့တာဖြစ်ပါတယ်ဒီနှစ်ထဲမှာပဲ EU ဥရောပသမဂ္ဂနိုင်ငံတွေမှာ9000လောက်ရှိတဲ့ရွှေပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေကခိုလုံခွင့်ရဖို့ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်